ဒေမန်နိုင်ငံကိုပင်ဟေကင်မြို့တော်ကအကြီးဆုံး Field Survey Center မှာတနင်္ဂနွေနေ့ကတနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်လူအတော်များများသေဆုံးပြီးဒဏ်ရာသူတွေလည်းအများအပြားရှိကြောင်းရဲကပြောတယ်လို့ AP သတင်းမှာဖော်ပြပါတယ်။သေဆုံးသူအရေအတွက်ကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးပါဘူး။ပြစ်ခတ်သူလို့တန်တရာရှိတဲ့တနတ်သမားကိုတော့အဲ့ဒီ Field Survey Center နားတဝက်မှာပဲဖမ်းမိခဲ့ပြီးသူဟာအသက်22နှစ်အရွယ်ရှိတဲ့ဒေမန်နိုင်ငံသားဖြစ်တယ်လို့ကိုပင်ဟေကင်ဟူဂင်ရဲဌာနအကြီးအကဲတောမက်စင်ကပြောပါတယ်ဒီတနန်သမားဟာအကျန်းဖက်ဝါဒဇွဲနဲ့လှုပ်ဆောင်ခဲ့တာဟုတ်မဟုတ်ဆိုတာကိုတော့မဆုံးဖြတ်ရသေးကြောင်းသူကပြောပါတယ်အခုချိန်ဒီတရားတော်အဲ့ဒီပြစ်ခတ်မှုမှာအခြားသူတွေပါဝင်တယ်ဆိုတဲ့သတင်းမျိုးလဲမရထားသေးကြောင်းရဲကပြောပါတယ်တနန်သမားရဲ့အသက်အရွယ်ကလွဲလို့အခြားအချက်လက်တွေကိုရဲကထုတ်ပြန်ခြင်းမရှိပါဘူးကိုဗင်ဟေဂင်မြို့ရဲ့တောင်ဘက်မြို့စုံမှာရှိတဲ့အဲ့ဒီဇေဝယ်စင်တာဟာမြေအောက်ယထာတစ်ခုနဲ့ချိတ်ဆက်ထားပြီးမြို့လေကောင်ထိရောက်တယ်လို့လေးစိတ်ကိုပါသွားလို့ရတဲ့လွယ်ကူတဲ့နေရာဖြစ်ပါတယ်။အဝေးပြေးကားလမ်းမကြီးနဲ့လည်းနှီးပြီး2004ခုနှစ်ကဖွင့်လှစ်ခဲ့တာပါ။အခုလိုဖြစ်ရက်ဟာအင်မတန်သတင်းဆိုးဖြစ်တယ်လို့ကိုပင်ဟေကင်မြို့တော်ဝန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။